စစ်နာသိမ်းခဲ့တာသုံးနှစ်ထဲဝင်လာတဲ့အချိန်မှာ KNY ခေါ်ခရပြည်နယ်ဟာစစ်ဆုံဒေသတစ်ခုလိုဖြစ်လာနေပြီးဒေသလူဦးရေရဲ့90ရာခိုင်နှုန်းလောက်ဟာပုံမှန်လူမှုစီးပွားဘဝနေထိုင်မှုအခြေအနေတွေပျက်စီးသွားခဲ့ရတယ်လို့ KNY ဒေသတွင်းအခြေအနေတွေကိုလေ့လာစောင့်ကြည့်ထုတ်ပြန်နေတဲ့ KNY လူအခွင့်အရေးအဖွဲ့ကပြောပါတယ်စစ်ပြေဒုက္ခသည်တွေကတော့တခြားတိုးလာနေတဲ့အကြောင်းကင်းဒီဘက်ကအခြေအနေသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုအားကောင်းနေတဲ့ဂရင်းဒေသမှာစစ်ကောင်စီကအင်အားအလုံးရင်သုံးပြီးတော့ထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်နေတာပါအခုဆိုရင်ပြည်내နေရာအနှံ့နေရာအင်းလူလုံးမှာလက်နက်ကင်ပိဋိပတ်ခတွေဖြစ်နေပြီးလူဦးရေရဲ့90ရာခိုင်နှုန်းလောက်တာမန်လူမှုစီးပွားရေးအခြေအနေတွေအောက်မှာနေထိုင်ခွင့်မရကြတော့ဘူးလို့ဂရင်းဒီပြည်နယ်အတွင်းကအခြေအနေတွေကိုအနီးကလေးလာစောင့်ကြည့်ထုတ်ပြန်နေတဲ့ဂရင်းဒီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်လူမှုစီးပွားရေးဘယ်လိုဖြစ်လဲလို့ပြောရင်တော့ကျွန်တော်ကရပြည်နယ်ရဲ့လူဦးရေရဲ့ဆရာရခိုင်နှုန်းလောက်ပဲနည်းနည်းပါပေါ့နော်ကျွန်တော်တို့နေလဲစနဲ့တောက်နိုင်တယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံဂရင်းဒီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကမကြာခဏဆိုသလိုဖြစ်ပွားနေပြီးတိုက်ပွဲမှာရောတိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုပါစစ်ကောင်စီကလက်နက်ကြီးနဲ့ရောလေကြောင်းအသုံးပြုပြီးတော့ပါပစ်ခတ်တိုက်ခိုက်တာတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာပါလူဦးရေ9000ကျော်လောက်ရှိတဲ့ဒီမော့ဆိုမြို့ဆိုရင်လူသူကင်းမဲ့တဲ့မြို့ပြတ်တစ်ခုလိုဖြစ်နေပြီးလူဦးရေ10000ကျော်ရှိတဲ့ဖရူဆိုမြို့နယ်မှာလည်းမြို့နဲ့ပတ်ဝန်းကျင်တဝိုက်လူတွေမနေရတဲ့အခြေအနေဖြစ်နေတာပါဘောခဲဖားဆောင်မဲဆက်စတဲ့မြို့နယ်တွေမှာလည်းအလားတူအခြေအနေတွေကြုံနေရတာလို့ဒေသခံတွေကပြောပါတယ်။ရိုက်ကော်မြို့ကလွဲရင်ကျန်တဲ့မြို့တွေမှာလူမှုစီးပွားရေးစနစ်ပျက်စီးနေပြီးစစ်ဆုံတစ်ခုလိုဖြစ်နေတယ်လို့ကိုပညာကပြောပါတယ်
။ကျွန်တော်တို့ပြည်နယ်ကစီးရဲရလည်းပြင်းထန်တယ်။နောက်ပြီးတော့မှမြို့ကလည်းအကုန်လုံးပြတ်သွားပြီပေါ့နော်။အခုမြက်မြို့ပုံမှန်လက်ပနေတဲ့မြို့တန်လို့လော်လကော်တမျိုးပဲကျွန်တော်တို့ပေါ့နော်။ကျန်တဲ့မြို့တွေကစစ်ဆုံတွေအကုန်လုံးဖြစ်သွားတယ်လောဘကိုကျွန်တော်လူတူမဲ့တဲ့မြို့တွေရွာတွေဟိုကြာကနာကျော်သွားပြီပေါ့နော်။
စီပိဒီပကတွေကြောင့်တနည်းတခြားတိုးပွားလာနေတဲ့စီပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လူအပ်ချက်ရှိနေကြောင်းသူကပြောပါတယ်နိုင်ငံတကာအစိုးရတွေပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေအနေနဲ့ရေပြင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအမှန်တကယ်အကူအညီတွေလိုအပ်နေသူတွေကိုထိထိရောက်အကူအညီပေးနိုင်ဖို့လဲကိုပညာကတိုက်တွန်းပါတယ်
ကျွန်တော်နေတဲ့ဒီပူရမဟိုပန်စားချင်တာလေကျွန်တော်တို့ဒီ humanitarian assistant တွေကိုကျွန်တော်တို့နေပေါင်းဆောင်နဲ့ဟိုရှာပြီးတော့မှပတ်ပို့ဖို့အတွက်ကျွန်တော်နေတဲ့တောင်းဆိုလို့တော့ဗောနော်ဒီနိုင်ငံကအစိုးရကြီးဗောနော်တိုက်တွန်းလို့ဗောနော်နိုင်ငံရေးရစီရကတော့ပြောဆိုရတာဟိုအခက်အခဲအတက်တဲဘလောက်ရှိဗောနော်လူတူရချင်းစန္နာထထမှုလုပ်ငန်းစဉ်ကိုတော့ကျွန်တော်နေရတဲ့ပုံစံမျိုးကနေလူသားချင်းချင်းဗောနော်ဖိပိမကူညီဖို့အတွက်ပူရမအဆိုင်ပြပြဖို့အတွက်တော့အထူးထင်းဒီလိုမျိုးတိုးတဲ့နေရာမှာတော့မာ UN agency တခုကိုပဲတိုးတာကိုလောဘဖြစ်တင်တော့ဘောနော်ပြီးတော့ UN agency အများစုကမြန်မာနိုင်ငံထဲမှာ operation ကစစ်ကောင်စီရဲ့အလိုကြတိုင်းမလုပ်နိုင်နဲ့
စစ်ပြေးတို့ကတဲ့အများစုဟာဝင်ငွေမရှိကြသလိုအလို့အကန်လည်းမရှိကြပဲစားရေးတောက်ရေးအတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်ပုံမိုကြက်တဲလာနေတဲ့အကြောင်းပြောပါတယ်ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းရိုက်ကော်မှာစစ်ဆောင်နေတာ2လလောက်ရှိပြီဖြစ်တဲ့အမျိုးသမီးတဦးကတော့သူတို့မိသားစုအကြက်တဲကိုအခုလိုရင်ဖွင့်ပါလေ
မိသားစုကများတော့များတယ်လောလောဆယ်ခုနှစ်ယောက်တော့ရှိတယ်ဆောင်းမိအရွယ်သုံးနှစ်ခွဲအရွယ်အဲ့လိုပါတယ်ဆာဟီကတော့ဒီတိုင်းပဲအစီရွယ်ဟီအစဲဒီတို့မှာလည်းအဲ့ဒါစိုက်ထားတဲ့ရှိတော့အဲ့ဒါလည်းစားတယ်စားတယ်ပါတစ်ခါလေးဝယ်ကျွေးအဟီတွေတဲ့ဆက်ပြီးကျွေးအဲ့လိုမျိုးပါအမေရိုးတွေပါစားလာရအောင်လို့ရှိတစ်ခါလေးဝယ်စားတာအဲ့လိုမျိုးရှိတယ်နေ့တိုင်းတော့မစားနိုင်အဲ့လိုမျိုးတစ်ဖက်မှာမခါလာတစ်ခါလေးကြောက်လေမစားရလဲရှိတယ်အဲ့လိုမျိုးပ
ါဒီလိုစားနိုင်အခါအကြက်တဲတွေကြောင့်တချို့ဒေသခံတွေဟာအရေးစွန်နေရပြန်ပြီးတောင်ယာလုပ်ငန်းလုပ်ကင်နေသူတွေလည်းရှိပါတယ်ဒါပေမဲ့သူတို့အတွက်လုံခြုံမှုမရှိဘူးလို့မိုးပြဲစေဘေးဆောင်တူကပြောပါတယ
်ပြန်လာလို့တော့မရသေးပါဘူးဒါပေမဲ့တချို့တွေကပြန်လာကြတဲ့ခြောင်တစ်ခါချိန်ကြီးကတော့မနေပါဘူးပြန်လာလို့တဲ့တော့မလုံချောက်ပါဘူးကစားမယ်ပေါ့ဗျာဒီဖက်မှာနေတာတော့မရတော့တော်တော်နဲ့ပြန်ပြေတော့အဲ့ဒါပြန်ဆွေးပေါ့အနည်းငယ်တော့မှဒီစံကရနဲ့သွားဆက်ပါပေါ့နော်အမှလက်နဲ့ကြည့်ချက်တယ်မနဲ့ပိုင်းပေါ့နော်လက်နဲ့ကြည့်ချက်တယ်အဟာအူပေါ်ချင်းကြီးတည်သေးတာပေါ့အဲ့ဒါတန်ရရတဲ့သူလည်းရှိတာပေါ့နော်စိတ်ကောမှုများတော့ပေါ့ဗျာဒီဖက်ပြန်လာတဲ့လူတွေဆိုတော့လည်းဒီနေ့များပြန်ဖြစ်မှလည်းမသိဘူးပေါ့နော်အလို့ဆိုသူများရွာမှာနေမယ်ဆိုလည်းတကြာကြီးတလားလိုက်ရှိနေတော့အုံတရိပ်အလို့မရှိတာတစ်ဖက်ပေါ့နော်တော့တောင်းရတဲ့ဟာတွေအဆင်မပြေဘူးပေါ့နော်
စစ်တကအာဏာသိမ်းပြီးနောက်ပြည်ပကနဲ့မလုံခြုံမှုတွေကြောင့်နိုင်ငံတော်ဟန်ပြည်တွင်းမှာပဲအိုးအိမ်ဆုံးကထွက်ပြေးနေရသူ 1.6 သန်းကျော်အထိရှိလာနေကြောင်းဩဂုတ်လ14ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂစီးရင်မှာဖော်ပြထားပါတယ်ခင်ဗျာ။